တော်ရရှိမြတ်ခင်ဗျာယေရှုခရစ်တော်ကိုမိမိရဲ့ကယ်တင်ပိုင်ရှင်သခင်ဖခင်အဖြစ်လက်ခံယုံကြည်ကိုးကွယ်ကြတဲ့ခရစ်ယာန်တွေခရစ်တော်ကိုလက်မခံပုန်ကန်နေဆိုရင်ယေရှုခရစ်တော်ဟာမေတ္တာတော်ရှင်ဖြစ်လို့ခွင့်လွှတ်တော်မူပေမဲ့ပုန်ကန်ခြင်းရဲ့အကျိုးဆက်ရလကူတော့ခံစားရမှာဖြစ်ပါတယ်ဘယ်လိုခံစားရမယ်လို့ယူဆပါသလဲအလှတွေပြက်ပြီးအဆက်တကွဲအကျိုးနယ်ဖြစ်နိုင်ပါတယ်နာကျင်မှုဝေဒနာကိုခံစားနေရရင်ကောင်းတဲ့အရာကိုတောင်းတနေရလိမ့်မယ်လို့ဖော်ပြထားတဲ့ဖယားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယံတမချန်းရဲ့ဓမ္မဟောင်းကျမ်းပိုင်းတွေကမိခာအနာဂတ်တိကျမ်းအခန်းကြီး7အခန်းငယ်10ကနေအခန်းငယ်16ကိုဒီကနေ့သင်သိရသောတမချန်းစီအစဉ်မှာလေ့လာမှာဖြစ်ပါတယ်ခရိယံတွေသာမကဒီလောကကဘာသားတွေအတွက်မိုက်ပြည့်ရဲ့တုံ့ပြန်ရိုက်ချက်တဘာဝအကြောင်းမိခာအနာဂတ်တိကျမ်းအခန်းကြီး7အခန်းငယ်10ကနေအခန်းငယ်16အထိကိုဒေါက်တာထွန်းမြတ်ကြီးကခုလိုသုံးသပ်တင်ပြထားပါတယ်
တင်တိရတော်သမားကျားရဲ့တောတက်ရှင်မိတ်ဆွေအပေါင်းတို့မိခာအနာဂတ်တီဆိုတဲ့အနာဂတ်ရေးများကိုဖော်ပြထားတဲ့ဗျာဒိတ်ကျမ်းယူရပြည်ယေရုရှလင်မြို့ရဲ့အနောက်တောင်အရက်ဂါသစီရင်စုအပိုင်းမောရရှရွာသားကြီးမိခာရဲ့အနာဂတ်တီဗျာဒိတ်စကားများတို့ကိုစာရေးသူပရောဖက်ကြီးရဲ့ပြောင်မြောက်ထိရောက်သောစာပေတင်ပြမှုများအတိုင်းကျွန်တော်လေ့လာနေခဲ့ကြပါတယ်ယူရမင်းစေယောသန်အာခတ်ဟေဇကိမင်းတို့ရဲ့လက်ထက်မှာပရောဖက်ပြုသောမိခာယူဒပြည်သားကြီးတယောက်ဖြစ်ပေမဲ့ဆွေမျိုးတော်မြောက်ဖက်ဣတရီလာကမင်းစိုးမင်းညစ်တို့ရဲ့ရှမာရိမြို့တော်ကြီးကိုနံပါတ်၁ကနန်းရှေ့တန်းမှာထားပြီးတော့မှနောက်ဆက်တွဲအဖြစ်သူ့ရဲ့ဇာတိယူဒမြို့တော်ယေရုရှလင်မြို့ဟာအမှတ်စဉ်နှိမ့်ပြီးတဲ့နောက်မှာတော့ကဘာကုန်ကျေတရွေသောလူသားအလုံးတို့အတွက်ကိုပါအဖဖေယားသိကြားစေလိုသောအနာဂတ်များကိုသူဗျာဒိတ်ပြုနေခြင်းပဲဆိုတာကိုကျွန်တော်ရှင်းလင်းတင်ပြပေးခဲ့ပါပြီ။မှန်ပါတယ်မိတ်ဆွေအပေါင်းတို့။ကြားနာခဲ့ရဘူးသမျှဣတရီလလူမျိုးတော်တို့ကြားတဲ့မှာလူမျိုးတော်ရဲ့သမိုင်းနောက်ခံများအပေါ်မှာအခြေပြုပြီးတော့အမျိုးမျိုးသောဗျာဒိတ်အနာဂတ်တွေကိုကျွန်တော်ကြားနာခဲ့ကြရတယ်။ဒီအနာဂတ်တွေအကုန်လုံးတို့ဟာလေကျွန်တော်များအပြစ်လူသားများအလုံးတို့ ਨੇ တက်ဆိုင်ခြင်းအလိုအလျောက်ရှိနေတယ်။လူငယ်သောရှိနှစ်ပေါင်းများစွာကပေါ်ထွန်းခဲ့ပါသောဒီပရောဖက်တို့၏အနာဂတ်တွေဟာဖြင့်ယေတို့ကာလမှပြည့်စုံသွားရတာဒီအများကြီးရှိတယ်။ယေတို့ကာလပြည့်စုံရသလိုယေရှေကာလကာလကြီးနောက်ထပ်တစ်ခုအတွင်းမှလည်းအကျုံးဝင်ခဲ့ပြီးပြည့်စုံခဲ့ပြီးဆက်လက်ပြည့်စုံနေစေလဲဖြစ်နေတယ်ဆိုတဲ့အသည့်နဲ့ကျွန်တော်တို့အဖို့အနာဂတ်မှန်သရွေ့ဟာသတိကြီးကြီးထားပြီးတော့လေ့လာနေကြရမှာဖြစ်တယ်လို့နောက်ဆုံးသောကကလဆံရဗျာဒိတ်တော်ရီဆရာဟာလေသူတို့ရဲ့အနာဂတ်တွေထဲမှာပါဝင်နေသေးတယ်အတိတ်ဤပြည့်စုံခဲ့ခြင်းအပေါင်းတို့ဟာထို့ပြင်တဝအခုတည်းထိဆက်လက်ပြီးတော့ပြည့်စုံနေတဲ့ရေလိုရေရှည်ပြည့်စုံခဲ့ခြင်းအပေါင်းတို့ဟာကျွန်တော်လက်လန်းမိကောင်းမှမိမှဖြစ်တဲ့ကကလကုံဆုံးချိန်တိုင်အောင်ဒီအနာဂတ်ဗျာဒိတ်တို့အကျုံးဝင်သွားရမှာအေကံအမှန်ဖြစ်တယ်ဆိုတဲ့အကြောင်းကိုကျွန်တော်သိထားနိုင်ဖို့ရန်အကောင်းဆုံးသာရကများအဖြစ်ခံယူထားဖို့လိုပါ रे မှန်ပါ रे မိတ်ဆွေအပေါင်းတို့ဒီကနေ့ဒီအချိန်မှာကျွန်တော်တို့အတွက်မိခအနာဂတ်တီဟာဘယ်လိုအနေအထားနဲ့ဆက်ရအောင်မှလဲဆိုတာကိုတော့အခန်းကြီး1ရဲ့အငယ်30ဆက်တူကိုနားဆင်ရင်းနဲ့စတင်ရှင်းလင်းတင်ပြခွင့်ပြုပါဂါသမြို့၌သတင်းမပြောကြနှင့်အလင်းမငိုကြွေးကြနှင့်ဘေသောဖရာမြို့မှာမြေမှုန့်၌လူလဲလျက်နေကြလော။အိုရှဖိရမြို့သမီးအဝတ်ကိုချွတ်၍အရှက်ကွဲလျက်သွားလော။ဇာနံမြို့သမီးသည်ငိုကြွေးခြင်းကိုပြုလျက်မထွက်ရ။ဘေသဇေလမြို့သည်သင်တို့တဲခူရသောအခွင့်ကိုမပေးရ။ဂါဇာမြို့ဆရာဟာကျွန်တော်ရဲ့ပရောဖက်ကြီးမိခါကြီးပြင်းလာတဲ့မောရရှမြို့ကလေးငယ်ငယ်တူရီမဟုတ်တိုက်နယ်လို့ဖြစ်မဲ့ထင်ရတဲ့ရွာကြီးပါဝင်တဲ့စီရင်စုလို့ကျွန်တော်ကတော့သတ်မှတ်ထားပါတယ်။အခုခေတ်စကားနဲ့ပြောမယ်ဆိုရင်တော့ခရိုင်လူအဆင့် district လို့ခေါ်ရမယ်အဆင့်အတော်ကျယ်ပြောတဲ့နေမြေတစ်ခုပဲပေါ့။ဂါသအကြောင်းကိုပြောနေတာပါ။အဲ့ဒီဂါသဟာဖိလိတိလူမျိုးတို့အများစုနေထိုင်ခဲ့တဲ့ဒေသဖြစ်ပါတယ်။အဲ့ဒီဂါသဆရာဟာငိုချင်းပေတို့ဤမြို့ဆိုတဲ့အဓိပ္ပာယ်ကိုဆောင်းပါတယ်။အခုမိခါကဆိုလိုက်တာကတော့ကာသမှာတွားပြတော့မငုံနေအခုသူပြောနေတဲ့အနာဂတ်ကိုလေသတင်းတွားမပေးပါနဲ့တဲ့တမျိုးကြီးဖြစ်နေပြီမဟုတ်ဘူးလားငိုရမယ်ကိစ္စကိုမငိုရဘူးဆိုတော့ယင်ထဲမှာဆွတ်တွတ်တူကြီးနင့်တင့်တင့်ကြီးဖြစ်နေပါစေဆိုတဲ့သဘောပဲတခါဘေသောဖရာဆိုတဲ့မြို့လည်းရှိသေးတယ်အဲ့ဒီဘေသောဖရာရဲ့အတိတ်ပဲကတော့ဖုံမှုံများပေါများသောမြို့လို့အတိတ်ပဲရှိပါတယ် အဲ့ဒီမြို့မှာရှိနေတဲ့လူတွေရေတဲ့ကိုမြို့မှာဖောဖောတီတီပေါ်တဲ့အဲ့ဒီဖုံတွေနဲ့ပဲမင်းတို့လူပြီးတော့နေကြစီတနည်းအားဖြင့်ဖုံနဲ့လူတယ်ဆိုတဲ့ရှေးခေတ်ကအစဉ်အလာဟာဝန်းနေကြခြင်းအထိတ်မှဖြစ်ပါလေဆင်းရဲခြင်းငိုကြွေးရခြင်းအထိတ်မှဖြစ်ပါလေအဲ့ဒီမြို့ရဲ့တည်နေရာကိုကျွန်တော်တို့အတိအကျမသိနိုင်ပါဘူးဒါပေမဲ့ကျွန်တော်စိတ်ထင်ကိုပြောရရင်တော့အေဒုံပင်လယ်ဘက်ကိုသွားတဲ့အာရဗ်သဲဂန္ဓာယပိုင်းမြို့တစ်မြို့လို့ထင်ပါလေဖုံပေါ်တယ်ဆိုတော့အဲ့ဒီလိုပဲတွေ့ရချက်ရခြင်းပဲဖြစ်ပါလေရှိဖရမြို့သမီးမင်းအဖို့ကိုချွတ်အရှက်ကွဲခံပြီးသွားလို့တဲ့ရှိဖရဆိုရာဟာအလှတရားထွန်ကားသောမြို့လို့အဓိပ္ပာယ်ရှိပါတည်းအခုတော့အလှကြီးပြက်အရှက်ကြီးကွဲကုန်ပြီဆိုတဲ့သဘောမိတ်ဆွေတို့တတ်ရှင်းအပေါင်းတို့ရှောလမုန်တည်ခြင်းတဲ့ကရှုလမိတ်ဆိုတဲ့သမီးပြူကလေးအကြောင်းကိုမှတ်မိကြပါစား။သူမဟာနေလောင်ထားတယ်။ဆွေမျိုးညီကိုမောင်နှမတွေကလည်းသူ့ကိုဝိုင်းပြီးတော့နှိမ်ကြတယ်။ပင်ကိုအားဖြင့်အကြီးတန်တယ်လို့တောင်မှဆိုနိုင်တယ်။ဒါပေမဲ့ရှောလမုန်မင်းသားရဲ့အချစ်အင်အားနဲ့အလိုလိုအသရေတင့်တယ်လာရတယ်။ချောမွေးလှပလာရတယ်။အပြစ်ဆိုလို့မြူမှုံမြတောင်မတင်ဘူးလို့ဆိုရလောက်အောင်တင့်တယ်ပြည့်ပြည့်ချင်းရှိလာရတယ်။ဒါပေမဲ့ဘာပဲပြောပြောကိုကိုတလောက်ချစ်တဲ့သူကိုတုံ့ပြန်ပြီးတော့ဂယုမဆိုင်တဲ့အချိန်ကိုကိုတလောက်ချစ်တဲ့သူကိုတုံ့ပြန်ပြီးတော့ဂယုမဆိုင်တဲ့အချိန်တကားဖွင့်မပေးနိုင်လောက်အောင်ကို့ဖာသာကို့သာဥစားပေးနေမိတဲ့အချိန်စိတ်လေနေတဲ့အချိန်အပြင်းထေးနေမိတဲ့အချိန်ချစ်သူဟာတကဝကနေတကားခောက်ယုံခောက်ပြီးတော့ထွက်သွားခဲ့တယ်အဲ့ဒီအချိန်မှာမှချစ်သူနောက်ကိုကြပြားကြပြေးထွက်ပြီးတော့နောင်တနဲ့လိုက်ရှာတဲ့အခါကျတော့နှောင်းမှရတဲ့နောင်တနဲ့အတူအရှက်ကွဲတယ်ကင်းဆောင်တွေရဲ့မချေမငံပြုတ်မှုအကျန်းဖက်မှုအသရေရှုံချမှုတွေကိုခံရတယ်ဆိုတာကိုရှောလမုန်တီးခြင်းနဲ့မှကျွန်တော်တို့ပြန်ပြီးတွေ့ရပါတယ်မိတ်ဆွေအပေါင်းတို့ဒါတွေဟာအသင်းတော်ယုံကြည်သူတို့ဟာကယ်တင်ရှင်သခင်ကိုကန္တကောစလုံမိတဲ့အချိန်တွေမှာဖြစ်နေကြအရှက်ကွဲမှုမျိုးပဲပေါ့ဒီအကြောင်းကိုရှောလမုန်တီးခြင်းအခန်းကြီး9ထဲမှာအလွန်အလွန်လှပတဲ့လင်္ကာယသတစ်ခုအနေနဲ့ကျွန်တော်တို့ပြန်ပြီးတော့တွေ့ရပါတယ်ဟုတ်ပါတယ်ရှောလမုန်တီးခြင်းအခန်းကြီး9ရဲ့အငယ်နှစ်မှရှစ်အတွင်းမှပြန်ပြီးတော့နาศင်စီခြင်းပါလေ။ငါသည်အိပ်ပျော်စဉ်နှလုံးနိုးလျက်ရှိ၏။ငါချစ်ရာသခင်ဤစကားသံပြီ။ငါနှမငါချစ်သောအမိငါဂျူငါဤစုံလင်သူငါအာဖွင့်ပါ။ငါကောင်းသည်နှင်းနှင်၎င်းငါစပင်သည်ညာ၌ကြရသောနှင်းဆက်များနှင်၎င်းစူပြီးဟုဆိုလျက်ခောက်၍နေတော်မူ၏။ကျမသည်အဝတ်ကိုချွတ်ပါပြီ။အဘယ်ကြောင့်ဝတ်ပြန်ရမည်မီ။ခြေကိုလဲဆေးပါပြီတဖန်ညစ်အောင်အဘဲကြောင့်ပြုရပါမည်နီငါချစ်ရသခင်သည်လက်တော်ကိုတကပေါက်အထဲသို့သွင်းတော်မူသည်ဖြစ်၍သူ့ကိုချစ်သနာသောစိတ်အာကြည်သဖြင့်ငါချစ်ရသခင်အားတကားကိုဖွင့်အံ့သောငါထသောအခါငါလက်မှမူရန်စီငါလက်ချောင်းတို့မှပဂရိမူရန်စီသည်တကားကျင်တိုင်ပေါ်မှဆက်ဆက်ကြလိမ့်၏ငါချစ်ရသခင်အားငါဖွင့်သည်ရှိသောငါချစ်ရသခင်သည်ထွက်သွားနှင့်ပြီစကားတန်တော်ကိုစိစိနားထောင်လျက်သခင်ကိုငါရှာတော်လဲမတွေ့ခေါ်တော်လဲထူးတော်မမူမြို့တွင်လေသောကင်းဆောင်တို့သည်ငါကိုတွေ့တော်နာကျင်စွာရိုက်ကြ၏မြို့ရိုးဆောင်တို့သည်ငါမျက်နှာဖုံးကိုလူယူကြ၏အိုယေရုရှလင်မြို့သမီးတို့သင်တို့သည်ငါချစ်ရသခင်ကိုတွေ့လျင်သူကိုငါချစ်၍နာနေကြောင်းကိုကြားပြောကြပါဟုငါမှားထားတောင်းပန်ပါ၏အလွန်ကောင်းတဲ့လင်္ကာယသနဲ့အချစ်ပွဲပါ။ဒါပေမဲ့အလွန်အရေးကြီးတဲ့ဝိညာဉ်ရေးသင်ခန်းစာကိုကျွန်တော်တို့ကိုပေးလိုက်တယ်။ကယ်တင်ရှင်သခင်ကိုကျွန်တော်တို့ယုံကြည်သူအသင်းတော်သူအသင်းတော်သားများဘယ်သောအခါမှတော်လှန်ခြင်းမပြုကြပါနဲ့။ကယ်တင်ရှင်သခင်ခရစ်တော်ခောက်နေတဲ့တကားသံကိုအစဉ်အမြဲနားဆွင့်ပြီးတော့တကားဖွင့်ပေးကြပါ။ဟုတ်ပါတယ်။အခုအချိန်မှာပထဝီနေနမိတ်ဘယ်မှမှန်းမသိရတဲ့အလှကုံဝင့်ထဲဝါခဲ့ပါတော့ရှိဖရမြို့ကလေးဘုရားသခင်ကိုဆန့်ကျင်တဲ့အခါမှာတော့အလှပြက်ပြီဘဝပြက်ပြီအရှက်ကွဲပြီအဲ့ဒီလိုပါပဲဇာနံမြို့သမီးတီငိုကြွေးခြင်းရှိစေဘယ်အရက်ကိုမျှမထွက်စေနဲ့တဲ့အဲ့ဒီဇာနံဆရာရဲ့အတိတ်ပဲကလည်းထူးထူးဆန်းဆန်းပဲနော်လမ်းထွက်သူတို့မျိုးလို့အတိတ်ပဲရှိပါလေကျွန်တော်စိတ်ထင်ပြောရမယ်ဆိုရင်တော့ရှမာရိတို့ဘေသလတို့လိုအနာကစီးပွားရေးမြို့ကလေးတမြို့ဖြစ်လိမ့်မယ်။ပြားပန်းခန့်မြလှုပ်ရှားခြင်းရှိလိမ့်မယ်။မြို့တော်ကြီးတွေနဲ့ကူးလိုက်သန်းလိုက်နဲ့ရောင်းဝယ်ဖောက်ကားပြီးတော့ရှုပ်ရှက်ခန့်နေမယ်မြို့မျိုးပေါ့။သ ူ့ရဲ့ပင်ကိုသဘောတဘာဝအရဆိုရင်အဲ့ဒီမျိုးသူမျိုးသားတွေဟာလေတောက်တောက်တောက်တောက်နဲ့ရှောက်သွားပြီးတော့ဟေလာဝါလာပျော်ပျော်ပါပါနေတတ်ခဲ့ကြလိမ့်မယ်သူ့အိမ်ကိုအိမ်မခွဲကြဘဲနဲ့အိမ်ဒီပေါ်ကိုတက်ပြီးတော့စားလိုက်တောက်လိုက်ကြစုပေါင်းပြီးတော့ပျော်ပွဲစားလိုက်ကြနဲ့နေလိမ့်မယ်ဒါပေမဲ့အခုတော့ကြိတ်ပြီးတော့အိမ်တွင်းပုံပြီးတော့ငိုနေကြပါစီအပြင်မထွက်ကြစီနေတဲ့အဲ့ဒါလေတမျိုးကြီးပဲမဟုတ်ဘူးလားစောစောတုန်းကငိုခြင်းရဲ့နဲ့မငိုရတယ်ဆိုတဲ့သဘောမျိုးလေအစွန်းနှစ်ပါးရဲ့ကြားထဲမှာတချီတဲ့မမျော်မလင့်ငုတ်တုတ်ထိုင်ပြီးတော့ဒုက္ခခံစားရတဲ့သဘောပဲတချိန်လုံးမြူးပျော်နေတဲ့လူတွေနော်ရှင်လန်းတက်ကြွနေတဲ့လူတွေနော်အခုတော့မျက်နှာလေးဇီးဇီးနေတခါတည်းရှုံ့မဲ့ရှုံ့မဲ့နေအိမ်ထဲကအိမ်ပြင်ကိုမထွက်ရတော့ဘူးလမ်းသလားနေကြလူတွေလမ်းပေါ်ကိုတောင်မှဘယ်သူမှမထွက်ရဘူးအိမ်ထဲမှာပဲနေစီတဲ့နောက်တစ်မြို့ကတော့ဘေသဇီလဆိုတဲ့မြို့ဖြစ်ပါတယ်သူကတော့လက္ခဏာကြည့်ရတာနတ်လုပ်ငန်းတွေနဲ့မြို့မြို့ဖြစ်လိမ့်မယ်အဲ့ဒီနတ်လုပ်ငန်းတဲ့ဒေသဆရာဟာလေလူတွေအမြဲဥမျိုးနေကြလိမ့်မယ်။စောစောပိုင်းကြားခဲ့ရတဲ့ဇာနန်နဲ့မယိုးမဆွဲပဲဖြစ်လိမ့်မယ်။ဟီလာဟာလာမျိုးလာရောက်တဲခုသူတွေအကုန်လုံးအတွက်လဲဘာလူကျင်တယ်လဲအကုန်ရတယ်ဆိုတဲ့ဒေသ။အပျော်အပါးတွေအလွန်များပြားတဲ့အရက်။တခါရောက်ပြီးရင်တစ်ခေါက်ခေါက်အခေါက်ခေါက်ပြန်ပြီးတော့သွားကျင်စရာကောင်းတဲ့မြို့မျိုးလို့ကျွန်တော်တွက်ပါလေ။အခုကျတော့ဘသူမှမင်းတို့မြို့ကိုလာရင်လက်မခံနဲ့တဲ့။အဲ့ဒီတော့အမြဲတမ်းပြိဿတသောသောနဲ့ပွဲကြနေတယ်မြို့မယုံနိုင်စရာကောင်းလောက်အောင်ငြိမ်ကြသွားတယ်တစေ6မလားမှတ်ရလောက်အောင်စိတ်ငြိမ်သွားတယ်6ကတ်သွားတယ်အဲ့ဒီတော့အကုန်လုံးပြောင်းပြန်ဆန်ခတ်တွေ့ကြည့်ပဲမြို့တွေမြို့တွေမှာဖြစ်ကုန်တာကိုမိတ်ဆွေတို့သတိပြုမိမယ်လို့ထင်ပါတယ်နော်အေးအဲ့ဒီလိုပြောင်းပြန်ဆန်ခတ်မဖြစ်ပြန်တော့လေနောက်တခြားမြို့တွေမှာကြပြန်တော့ဘလောက်ထိဥကြောင်ကြောင်နိုင်တယ်လေဘယ်လိုဒီကိုယူကာယရီဖြစ်ရပြန်တယ်လဲဆိုတာကိုနောက်ထပ်အခန်းကြီးတည်းအငယ်ဆက်နှစ်မှာကြည်ပါမာရုတ်မြို့သမီးသည်လဲကောင်းသောအရာကိုတောင့်တ၍နာကျင်လျက်ရှိ၏အကြောင်းမူကားထာဝရဘုရားထံတော်မှဘေးရန်သည်ယေရုရှလင်မြို့တကားသို့ရောက်လေပြီတဲ့မိတ်ဆွေအပေါင်းတို့မာရုတ်ဆရာဟာခါသီဂျင်းဆိုတဲ့အတိတ်ပဲရှိပါတယ်ခေါင်းဆောင်ကြီးမောရှိနဲ့ဣသရေလလူမျိုးတော်တို့ရောက်ခဲ့ဘူးတဲ့မာရအရက်လူပဲပေါ့အလွန်ခါသောရေများနဲ့ပြည့်စုံတဲ့အရက်ဆိုပြီးတော့မာရကိုကျွန်တော်တို့တွေ့ကြရတယ်လीအခုမာရုတ်ဆိုတာကတော့ဣတရီလအတိတ်ပဲအရက်ခါသီချင်းဆိုတဲ့အတိတ်ပဲကိုဆောင်းပါတယ်အထက်ကမြို့တွေလူသူ့ကြတော့ပြောင်းပြန်သဘောမျိုးပြောင်းပြီးတော့မသွားဘူးပြောင်းပြန်ဖြစ်ပြီးတော့ချိုသာချင်းဖြစ်မလာပြန်ဘူးဓာတ်ရိုက်အတိတ်ပဲတက်ရောက်မှုနဲ့ဆက်နွယ်ပြီးတော့ခါသီစီတဲ့သွားတာပဲအဲ့ဒါကိုနာကျင်စီဆိုပြီးတော့ကြမ်းပိုင်းကြီးနေရာမှာဖော်ပြထားပါတယ်အမှန်မှာတော့ bitter feeling ပါခါသီချင်းဝေဒနာကိုခံစားရခြင်းပါဘာဖြစ်လဲဆိုတော့အကောင်းကလေးများဖြစ်လာမလားလာမလားနဲ့လေပင်တဆန်းဆန်းမျောလင့်တောင့်တာပြီးတော့အဲ့ဒီမာရုတ်မြို့လေးဟာနေနေလိုက်တာတောင့်တာတဲ့အတိုင်းတခုမှဖြစ်မလာလို့ခါသီရတာနာကြီးရတာပဲတဲ့အထူးသဖြင့်ယေရုရှလင်မြို့တော်ကြီးကိုအမိသဟဲပြုတ်ပြီးတော့ချမ်းသာကြွယ်ဝနေရတဲ့မြို့ကလေးဖြစ်ဟန်ရှိပါတယ်เยรูซาเล็มဒုက္ခရောက်တော့သူပါရောပြီးတော့ဒုက္ခရောက်မဲ့အခြေအနေမျိုးရှိဟန်တူတယ်။ဒါကြောင့်ကောင်းသတင်းကိုသူခမညာမျှော်မိပါတယ်။အခုတော့မှန်းချက်နဲ့နှမ်းထွက်ကတစ်ချက်မှမကိုက်ဘူး။မြောက်ဖက်ဣသရီလကိုသိမ့်ပိုက်သွားတဲ့အာရှုရိတွေเยรูซาเล็มမြို့တကားကိုလာပြီးတော့ပိတ်လို့ဆို့လို့သူတို့လည်းစိတ်သောကတွေအများကြီးရောက်ရတယ်ဆိုတာကိုတနည်းတလန်ဖော်ပြပေးလိုက်ခြင်းပါပဲ။မိတ်ဆွေတော်တတ်ရှင်အပေါင်းတို့အံ့ဩပွေကောင်းလာတဲ့အဖဖခင်သခင်ရဲ့စီရင်ချက်တွေဟာသွေးပြက်လူကမန်ဖြစ်နေတယ်လို့ပဲကျွန်တော်အနေနဲ့ခန်းစားမိပါတယ်မိခာအနာဂတိကျမ်းအခန်းကြီး1အငယ်73အိုလာခိရှမြို့သမီးပြင်းမြန်သောမြင်းကိုယထား၌ကလောသင်သည်ဣသရေလ၏လွန်ကျူးခြင်းကိုလက်ခံ၍ဇီးအုံသူတို့သမီးအားအပြစ်လန်းကိုပြသတည်းလာခိရှဆရာဟာမြင်းတွေအလွန်ပေါ်တဲ့မြို့ဆိုတဲ့အဓိပ္ပာယ်ရှိပါတယ်မြင်းဆောင်တွေအများကြီးရှိတယ်လို့လည်းသိရပါတယ်ဖိလိတိနေရေအေဂုတ်ထုနေရေယုဒနေရေဆက်ဆက်တနေရာကမြို့တမြို့လို့လည်းကျွန်တော်တို့သိရပါတယ်။ဒီနေရာမှာကျွန်တော်တို့အမှတ်ရဖို့လိုတာကတော့အဖဖျားသခင်ဟာရှောလမုန်မင်းကြီးကိုမင်းမြင်းတွေမမွေးနဲ့လို့တားမြစ်ခဲ့တယ်။ပြီးတော့မင်းမိန်းမတွေလည်းမလိုက်စားနဲ့ဆိုပြီးတော့သတိပေးခဲ့ဘူးတယ်။အဲ့ဒီလိုဖျားသခင်စကားတော်တွေကိုရှောလမုန်တယောက်နားထောင်ခဲ့ပါသလား။အဖဖျားသခင်ကသတိပေးလိုက်ခါမှပဲတမင်ရွဲ့ပြီးလှုပ်လာအောင်မရတယ်။မင်းနေလေအရင်မွေးတယ်မိမတွေဆိုတော့လေယူလိုက်တာတောက်တော့လေဒါကြောင့်လဲသူဟာသူ့အသက်တာမှတွေနောက်ဆက်တွဲအမားတွေအများကြီးကိုစက်တိုက်ကျူးလွန်မိခဲ့တယ်ဆိုတာတွေ့ကိုကျွန်တော်တို့အမှတ်ရဖို့အထူးပဲအရေးကြီးပါတယ်အခုတော့လာခိရှမြို့ရေ အဲ့ဒီမြို့ကမြင်းတွေရေမြင်းဆောင်တွေရေဟာအတိတ်ဣတရီလဘိုးဘီတို့ကျူးလွန်ရာအပြစ်တို့ကိုသတိရအောင်မိစေတဲ့မြို့လို့ဆိုရမှာဖြစ်ပါတယ်။ဒါအပြင်အဲ့ဒီနေဇက်မြို့ဟာယူဒတိုင်းပြည်စီကိုနှက်ကိုးကွယ်မှုတွေအေဂုတ်ထုနဲ့အာဖရိကတိုက်ဘက်ကရုတ်ထုဆင်းတုတွေကိုတည်ဆောင်ပေးခဲ့တဲ့မြို့ဖြစ်တယ်တိုင်းပြည်ကြီးနှစ်ချမ်းကွဲပြီးတော့မြောက်ဖက်ဣသရီလရေလို့ဖြစ်လာပြန်တော့ဣသရီလကိုပါယူဒကတိတဆင့်ဆက်ပြီးတော့နတ်ကိုးကွယ်မှုတွေအတွက်တစ်ဖက်တစ်လမ်းကအားပေးရအရက်ဖြစ်လာခဲ့ဟန်ရှိပါတယ်လျင်မြန်သောလာခိရှအရက်ကမြင်းတွေကိုမြင်းရထားကလောတဲ့အဲ့ဒါဟာဘာအတိတ်ပဲဖြစ်နိုင်ပါသလဲသင်သည်ဣသရီလ၏လွန်ကျူးခြင်းကိုလက်ခံတယ်စည်းအောင်သူတို့သမီးကိုအပြစ်လန်းကိုပြရဲဆိုပြီးတော့ဆက်ဆက်ဖို့ပြထားတာကြောင့်မင်းတို့အရက်ဒီသမှအခြေပြုထားတဲ့နတ်ကိုကွယ်မှုတွေကိုမင်းတို့ကကောင်းမဲ့ထင်နေတဲ့အတွက်ကြောင့်ဆက်ပြီးတော့သာမိုက်လုံးကြီးကြပြီးတော့ကောင်းမဲ့ထင်ရင်ဒူးသာဒူးကြပြီးတော့ဆိုတဲ့အတိတ်ပဲကိုဆိုချင်တာပဲလို့ကျွန်တော်တို့အတိတ်ပဲကောင်းကောင်းတွက်ဆလို့ရပါတယ်ဟုတ်ပါတယ်ဂရိတို့ရဲ့ mythology လို့ခေါ်တဲ့အပိုလိုနတ်မင်းဟာမြင့်ကားတဲ့ရထားနဲ့ကောင်းငင်ကိုပြန်တက်သွားတယ်ဆိုပြီးတော့စိတ်ကူးယဉ်ထားတဲ့ဇလန်းတွေနဲ့အတူစိတ်ကူးယဉ်ရေးဆွဲထားတဲ့ရှေးခေတ်ဂရိပကြီးကားတွေကိုကျွန်တော်တို့သမိုင်းမှာတွေ့ရပါတယ်ရှေးခေတ်ကအမှုပညာလက်ရအကျွင်းအကျံတွေအဖြစ်ပေါ်အခုဆိုရင်အဲ့ဒီ mythology လို့ခေါ်တဲ့ရှေးခေတ်အယူအဆဒန္တာရီတွေနဲ့အတူအဲ့ဒီအပိုလိုနတ်မင်းတဲ့တောင်မှရှေးကြတဲ့မိခါတို့ကာလမှာကလေးကဒီနတ်ကိုးကွယ်မှုဟာရှိနေပြီဆိုတာဟာရှင်းနေပြီမဟုတ်ဘူးလားမိတ်ဆွေအပေါင်းတို့အခုမိခါပရောဖက်ကြီးရဲ့ခေတ်နောက်ပိုင်းနှစ်ပေါင်းရာချီပြီးကြာညောင်းတော့မှဂရိဆိုတာဟာထွန်းကားခဲ့ရတာပါစစ်အောင်ပွဲတွေကိုအဆုံးအဖြတ်ပေးတဲ့မြင်းတွေပေါ်မှာမူတည်ပြီးတော့မြင်းတွေကိုရှေးခေတ်လူသားတွေဟာအကြီးအကျယ်အားကိုးခဲ့ကြတယ်စွဲလန်းနှစ်သက်ခဲ့ကြတယ်သူတို့ခေတ်ကတော့ဒီမြင်းဟာသာလင်အရေးအကြီးဆုံးလေအခုကျွန်တော်တို့ခေတ်လို့မော်တော်ကားတို့မော်တော်ဆိုင်ကယ်တို့မှရှိသေးတာမှမဟုတ်ပေအဲ့ဒီတော့မြင်းဆိုတာဟာသူတို့ရဲ့တိုက်ပွဲတွေမှာလူသားတွေအကြီးအကျယ်အားကိုးအားထားရလက်နဲ့အင်မတန်အရေးကြီးတဲ့လူသားတို့ရဲ့မိတ်ဆွေကြီးပေါ့အဲ့ဒီအစွဲဟာစိတ်ကူးယဉ်ဒန္တာရီတွေနဲ့နောက်ပိုင်းမှာတွဲပြီးတော့နတ်မြင်းပြန်ဆိုတာကဘာနဲ့အဝံခေစားလာခဲ့တယ်အဲ့ဒီအစွဲတွေကိုတားမြစ်ချင်းလို့လေရှောလမုန်ကိုမင်းမြင်းတွေမမွေးနဲ့ဆိုပြီးတော့အဖဖျားသခင်တားမြစ်ချင်းဒါအပြင်အဲ့ဒီလိုမြင်းမွေးမယ်ဆိုရင်လေမြင်းပေါ်တဲ့အေဂုတ်ထုနဲ့ဆက်သွယ်မိမယ်အေဂုတ်ထုကနတ်ကိုးကွယ်မှုတွေကိုပါရောရှက်လာလိမ့်မယ်ဆိုတာကိုအဖဖျားသခင်ကြိုတင်သိမြင်တဲ့အတွက်တားမြစ်ချင်းဖြစ်ခဲ့တယ်လို့လေဓမ္မရာဇဝင်မှာတွေ့ရပါတယ်မိခာအနာဂတိကျမ်းအခန်းကြီး1အငယ်14ကိုအငယ်73နဲ့ပူးတွဲပြီးတော့တင်ပြပါရစေโอ้ลาคิชะမြို့သမီးလျင်မြန်သောမြင်းကိုယထား၌ကလောသင်သည်ဣတရေလ၏လွန်ကျူးခြင်းကိုလက်ခံ၍ဇီးအုံတို့သမီးအားအပြစ်လန်းကိုပြသတည်းထို့ကြောင့်သင်သည်ဂါသပြည်မောရရှက်မြို့သို့လက်ဆောင်ကိုပေးလိုက်ရမည်အာကစိတ်မြို့သားတို့သည်ဣတရေလရှင်ဘရင်တို့ကိုလှည့်စားကြလိမ့်မည်မိတ်ဆွေတို့တို့ရှင်အပေါင်းတို့ခမညာဓမ္မရာဇဝင်တတိယဆောင်၏အခန်းကြီး30အငယ်26အရဆိုရင်အဖဖျားသခင်တားမြစ်ထားတဲ့မြင်းတွေကိုရှောလမုန်မင်းကြီးဟာအလွန်ဝါဒနာပါပြီးတဲ့နောက်မြင်းတက်ကြီးတွေဖွဲ့ခဲ့တယ်ဆိုတာကိုကျွန်တော်တို့တွေ့ခဲ့ရပြီးတဲ့နောက်အခန်းကြီး7ကြပြန်တော့အငယ်1မှ4အတွင်းမှာမိမတွေကိုပျောက်တော့ယူပြီးတော့အဖဖျားသခင်ကိုမိလျော်တဲ့အထိဖြစ်ကုန်ခဲ့တယ်ဆိုတာတွေ့ကိုကျွန်တော်တို့ယဉ်ထုမနာပွဲကောင်းလောက်အောင်တွေ့ရပါတယ်အဲ့ဒီဓမ္မရာဇဝင်မှတ်တမ်းတွေကိုပေါင်းစုကြည့်နိုင်မယ်ဆိုရင်အခုဖော်ပြတဲ့ကျမ်းတွေရဲ့နည်းနည်းတဲ့ဖော်ပြချက်တွေကိုသဘောပေါက်နိုင်ပါလိမ့်မယ်ဟုတ်ပါ रे အခန်းကြီး30ရဲ့ဖော်ပြချက်အရာအခုလိုစပြီးတွေ့ရပါ रे လာသောသူအသီးသီးတို့သည်ရွှေဖလားငွေဖလားအဝတ်တစားစစ်တိုက်လက်နှင့်နန့်သားမျိုးမြင်းလာတို့ကိုနှစ်တိုင်းအခွန်ဆက်ရကြ၏ရှောလမုန်သည်ယထာမြာမြင်းစီသူရဲ့မြာကိုစီးပု၍ယထာတထောင်နှင့်၄၀၀မြင်းစီသူရဲ့တပေါင်း၂၀၀၀ရှိ၏ယထာဒိမြို့တို့၌၎င်းယေရုရှလင်မြို့အထံတော်၌၎င်းထား၏တဲ့အဲ့ဒါဟာမြင်းကိစ္စကိုပထမအချက်အနေနဲ့တွေ့ရခြင်းဖြစ်ပါတယ်။တခါအခန်းကြီး7အရအငယ်1မှနေ4အတွင်းမှကြည့်လိုက်မယ်ဆိုရင်အခုလိုဆက်ပြီးတွေ့ရအောင်ပါပါ။ရှောလမုန်မင်းကြီးသည်ဖာရောဘုရင်ဤသမီးမှတပါဣသရေလအမျိုးသားမဟုတ်သောမောဘအမျိုးအမ္မုံအမျိုးအေဒုံအမျိုးဇီဒုံအမျိုးဟိတ်တိအမျိုးသားမိမအများတို့ကိုချစ်တတ်၏။ထာဝရဘုရားကသင်တို့သည်တပါးမျိုးသားတို့နှင့်ဆုံးဖက်ခြင်းကိုမပြုရ အကယ်စင်စစ်သူတို့သည်မိမိတို့ဖျားများနောက်သို့တင်တို့၏စိတ်နှလုံးကိုလွှဲစီကြလိမ့်မည်ဟုဣသရေလအမျိုးသားတို့အားမိန့်တော်မူတော်လေရှောလမုန်သည်တပါးအမျိုးသားမိမတို့ကိုတတ်မဲ့သောစိတ်ရှိ၏မင်းသမီးဖြစ်သောခင်ပွန်း900မောင်မမိတ်ဆန်300ရှိ၏သူတို့သည်စိတ်နှလုံးတော်ကိုလွှဲစီကြ၏ရှောလမုန်သည်အသက်ကြီးသောအခါမိမများတို့သည်စိတ်နှလုံးတော်ကိုအခြားတပါးသောဖျားနောက်သို့လွှဲစီသဖြင့်စိတ်နှလုံးတော်သည်ခမည်းတော်ဒါဝိဒ်၏စိတ်နှလုံးကဲ့သို့မိမိဖျားသခင်ထာဝရဖျားရှိတော်၌စုံလင်ခြင်းမရှိမိတ်ဆွေတို့ကြားတဲ့အတိုင်းပဲနော်မင်းသမီးဖြစ်သောခင်ပွန်းက900မောင်မမိတ်ဆန်က300တဲ့အဲ့တော့မိမတထောင်ယူထားတဲ့အတိတ်ပဲပေါ့အဲ့ရောနော်ဒါအပြင်အဖဖျားသခင်ရဲ့အလိုတော်ကိုဆန့်ကျင်တာနတ်ကိုကွယ်မှုတွေဖြစ်ပေါ်တာတွေ ਨੇ ဒီမြင်းတွေကိုဆွဲလန်းတာဟာအလိုအလျောက်ဆက်ဆက်နေတယ်ဆိုတာကိုဟောရှိအနာဂတ်တိကျမ်းမှာကျွန်တော်အခုလို့တွေ့ကြရပါသေးတယ်ဟောရှိအနာဂတ်တိကျမ်းအခန်းကြီး14ရဲ့အငယ်3အရာဆိုလို့ရှိရင်အာရှုရိမင်းသည်အကျွန်ုပ်တို့ကိုမကယ်တင်ရအကျွန်ုပ်တို့သည်မြင်းစည်းသူရဲ့မဟုတ်ပါကိုလက်ဖြင့်လှုပ်သောအရာတို့အားကိုတော်တို့သည်အကျွန်ုပ်တို့ဤဘုရားသခင်ဖြစ်ပါဤဟုနောက်တဖန်မဆိုပါအကြောင်းမူကားမိဘမရှိသောသူတို့သည်ကိုတော်ထံ၌ဂယုဏကျေးဇူးကိုခံတတ်ကြပါ၏ဟုလျှောက်ကြလောတဲ့အဓိကအချက်ကတော့အကျွန်ုပ်တို့သည်မြင်းစည်းသူရဲ့မဟုတ်ပါကိုလက်ဖြင့်လှုပ်သောအရာတို့အားကိုတော်တို့သည်အကျွန်ုပ်တို့၏ဘုရားသခင်ဖြစ်ပါ၏ဟုနောက်တဖန်မဆိုပါဆိုတဲ့အချက်ပါပဲဟုတ်ပါတယ်အတိတ်ပဲကတော့ကြောက်ပါပြီဗျနောင်တရပါပြီဗျဆိုတဲ့အတိတ်ပဲအဖဘုရားသခင်ကိုသာကိုးကွယ်ပါမည်ဆိုတာကိုဆိုလိုခြင်းဖြစ်ပါတယ်တနည်းအားဖြင့်ဒါရီဟာအဖဖျားသခင်အလွန်မနှစ်သက်တဲ့အမှုတွေပဲဒီအမှုတွေကိုလူမျိုးတော်ဟာကျူးလွန်ခဲ့ပါပြီဆိုတာကိုဒီတောင်းပန်သံဟာရှင်းနေအောင်ဖော်ပြပေးလိုက်တာပါဒီတော့အပြစ်သင့်နေပြီဖြစ်တဲ့လာခိရှမြို့ဟာဣသရေလနဲ့စီအုံတောင်ကိုကောင်းကျိုးမပေးဘူးလူမျိုးတော်ကိုအပြစ်သက်ရောက်စေတယ်ဆိုတာကိုသိသာထင်ရှားလာစီပါ रे မှန်ပါ रे အခုအချိန်မှာတော့အပြစ်သင့်နေပါသောလာခိရှဟာကာသခရိုင်ကမောရရှက်မြို့ကိုလက်ဆောင်ပေးရမည်တဲ့မောရရှက်ဆရာဟာအခန်းကြီး1အစကမိခါရဲ့ဇာတိမောရရှရွာကိုပဲဆိုလိုတာဖြစ်ပါလေလာခိရှရဲ့ကြောက်မဲ့ဖွယ်အပြစ်တွေးဟာအဲ့ဒီမိခါအနာဂတိအဖြစ်ဣသရီလနိုင်ငံနဲ့ကွေကွင်းသွားရလိမ့်မယ်အပြည့်တိုင်ခွဲခွာသွားရလိမ့်မယ်လို့ဆိုလိုခြင်းဖြစ်တဲ့အကြောင်းကိုကျွန်တော်သင်သိရသောတမန်ကျမ်းကခံယူထားပါလေလက်ဆောင်ပေးတယ်ဆရာကို Marriage Story အပြစ်ပေးခြင်းဖြစ်တယ်လို့ Pix ရဲ့အ내ဖွင့်ကြမ်းမှာကျွန်တော်တို့တွေ့ရပါတယ်မိသားစုတစုကနေပြီးတော့သမီးကိုစွန့်ပစ်လိုက်ရတဲ့ဆိုတဲ့သဘောအပြစ်များအဖြစ်အပယ်ခံလိုက်ရတဲ့သဘောပဲလို့ကျွန်တော်တို့ခံယူကြပါတယ်အာကစိတ်မြို့သားတို့ကနေပြီးတော့ဣသရေလဘရင်တို့ကိုလှည့်စားကြမည်တဲ့အာကစိတ်ဆရာဟာလိန်ညာတယ်ဆိုတဲ့အ내ရှိတယ်လို့ရေစီးချောင်းလို့လည်းအတိတ်ပဲရတယ်လို့ဆိုပါတယ်မိတ်ဆွေအပေါင်းတို့ဣသရေလနေမြီမှာရှိနေတဲ့ရည်စည်းကြောင်းတွေဆရာဟာဘယ်တော့မှတည်ငြိမ်မှုမရှိဘဲနဲ့အများအပြားပုံတရံတွေအစဉ်တစိုက်ပြောင်းလဲနေပါတယ်မာယာရှင်မြင့်များလို့လဲဆိုရမယ်ရည်စည်းကြောင်းများသာဖြစ်တယ်လို့ကျွန်တော်တို့သိရပါတယ်ကျွန်တော်မြန်မာစာပေအမှုပညာရှင်တွေနားဆွဲနေလောက်အောင်အခုနောက်ပိုင်းမှာမြစ်တို့ဤမာယာဆိုတဲ့ဝေါ်ဟာရပေါ်ထွန်းနေပါတယ်အဲ့ဒီနာမည်ကနာမည်လေးလှသလားကြောက်စရာအလွန်ကောင်းတယ်လို့ကျွန်တော်ခံယူပါတယ်တနည်းအားဖြင့်ကတော့မကြမီနေချက်အာရှုရီတွေတိုက်ခိုက်လာတဲ့အချိန်မှာအာကစိတ်မျိုးသားတွေဟာဣသရေလဘရင်တွေကိုကူညီပါမယ်ဆိုပြီးတော့တကယ်တမ်းကျတော့ဘာမှမကူညီကူညီနိုင်တဲ့စွန့်အားလည်းလုံးဝမရှိဘဲနဲ့ဣသရေလဟာနေချက်အာရှုရီတွေရဲ့ကျွံဘဝကိုဘာဆိုဘာမှမတတ်နိုင်ပဲရောက်ရှိသွားရလိမ့်မယ်လို့ဗျာဒိတ်ပြုတ်လိုက်ချင်းပဲလို့ကျွန်တော်တို့ခံယူပါတယ်မိခာအနာဂတိကျမ်းအခန်းကြီး1အငယ်15အိုးမရေရှမျိုးသမီးသည်ဥစ္စာကိုအမွေခံသောသူကိုငါခေါ်ခဲ့မည်။သူသည်ဣသရီလာဘုံအဒုလန်မြို့သို့ရောက်လိမ့်မည်။အိုးမရီရှမြို့သမီးတဲ့။စာဆိုတော်ပရောဖက်မိခာဟာသူ့ရဲ့ဇာတိကိုဣသရီလာတစ်ခုလုံးရဲ့ကိုစားပြုပြီးအသုံးပြုလိုက်တယ်လို့ကျွန်တော်ခံယူပါတယ်။ဟုတ်ပါတယ်။အဲ့ဒီရှုထောင့်ကကြည့်ရင်အိုးဣသရီလာလို့ဆိုကြင်တာပါ။အိုးဣသရီလာသင်အမွေကိုခံသူကိုခေါ်ခဲ့မည်တဲ့။တနည်းအားဖြင့်ဣသရီလကိုဖျက်မဲ့ရန်သူလူရဲ့မဲ့လူတွေကိုဖျားသခင်ခေါ်လာမယ်ဆိုတဲ့အဓိပ္ပာယ်လို့မှတ်ယူကြရမှာပါအဲ့ဒီရန်သူဆိုတာကတော့အာရှုရိဆိုတဲ့မကြခင်နေချက်လာမဲ့ရန်သူတွေပါပဲတခါနောက်ထပ်နှစ်ပေါင်း130အကြာမှာ ဘာဘူးလုံတွေရောက်လာပြီးတော့တောင်ဘက်ယူဒကိုကျွန်လုံမှားဟာလဲအသေးအချာဖြစ်တယ်ဆိုတာကိုရည်ညွှန်းလိုက်ခြင်းလို့ကျွန်တော်ခံယူပါတယ်။သူတို့သည်ဣတရီလာဤဘုံအဒုလန်မြို့ကိုရောက်လိမ့်မယ်ဆရာဟာ။တချိန်ကရှောလူဘရင်ကြောင့်အဒုလန်အရက်ကကြောက်ကူကြီးတွေမှာကြောက်ကူကြီးတွေမှာဒါဝိဒ်ရှောက်ပြီးတော့ပုန်နေခဲ့ရတဲ့အခြေအနေမျိုးကိုဣတရီလာတွေမချိမဆန့်ပြန်ပြီးရောက်ရလိမ့်အောင်မယ်ဆိုတာကိုပေါ်ပြလိုက်တယ်လို့ကျွန်တော်တို့ခံယူပါတယ်။ဟုတ်ပါတယ်။ဟောရှိအနာဂတ်ဤအဖြစ်ကျွန်တော်တို့လူသားများဟာဘုရားသခင်ကိုပြစ်မှားတယ်မိတယ်ကိုယ်အင်အားကိုကိုယ်ယုံစားတယ်လူအချင်းချင်းကိုအားကိုးတယ်ဆိုတဲ့အချင်းကြောက်တွင်းမြေတွင်းတွေတဲကိုဝင်ပြီးပုံရတဲ့ဘဝကိုရောက်ရတယ်ဆိုတာကိုတွေ့ကြရပြီးပါပြီဟေရှာယအနာဂတ်ကျမ်းအခန်းကြီး2ထဲမှာဆိုရင်ထာဝရဘုရားသည်မြေကြီးကို6လှန့်အံ့သောငါထတော်မူသောအခါထိုဘုရားကိုကြောက်ချင်းအရှင်ဘုံတကောအာနုဘောတော်အရှင်ကြောင့်ကြောက်တွင်းကြောက်ကြားတဲ့သူပြေးဝင်ကြလိမ့်မည်တဲ့ရှင်းနေတာပဲမဟုတ်ဘူးလားမိခာအနာဂတိကျမ်းအခန်းကြီး1ရဲ့ဏိဂုံးအငယ်16ဟာအခုလိုဆက်လက်ဖော်ပြပေးလိုက်ပါတယ်ရှစ်ဖွဲ့သောသင်ဤသားသမီးတို့သည်သိမ့်သွားခြင်းကိုခံရသောကြောင့်သူတို့အတွက်သင်သည်ခေါင်းပြောင်အောင်သပင်ကိုရိပ်၍နေလောရွှေလင်းဒကဲ့သို့ကျယ်စွာသောခေါင်းပြောင်ခြင်းကိုပြုလောတဲ့မိတ်ဆွေအပေါင်းတို့ရှိသမျှအမွေးတွေအကုန်ရိပ်ပြရမယ်ဆရာဟာမချိမဆန့်ဝန်နေခြင်းဆုံးရှုံးခြင်းတို့ရဲ့တက်ဖီဖြစ်ကြောင်းကိုလေဟေရှာယအနာဂတ်ကျမ်းအခန်းကြီး15မှာကျွန်တော်တွေ့ရပြီးသားပါဣသရေလတို့ရဲ့အနာဂတ်ရေးဟာတွေးလိုက်တိုင်းရင်မချိစရာဖြစ်ရပါပြီဒါဟာကမ္ဘာသမိုင်းလူသားအားလုံးတို့အတွက်မိုက်ပြည့်ရဲ့တုံ့ပြန်ရိုက်ချက်သဘာဝသာဖြစ်ကြောင်းပါဆွေးလို့မကုန်မယုံနိုင်အောင်ပဘဝပြည့်ဇက်ခင်းဝန်နေခြင်းမဆုံးနိုင်ပန်းတိုင်လေးပြောက်မြေကြီးကိုတောက်ကြရပြီကြောက်မဲ့ဖွယ်စီရင်ချင်းရှင်းရှင်းတည်ကြဗျာရိတ်တော်မှခန်းစားရထာဝရဖျားဤသွန်သင်မှုအာယုံပြုဆင်ခြင်းပြင်ဆင်သက်တာမိခာအနာဂတိငါတို့အာသွန်သင်လျက်ရှိအဲ့ဒီလိုကျွန်တော်အနေနဲ့လင်္ကာတပုတ်ကိုဆက်ဆူရင်းနဲ့မိษွေတို့ကိုဝိညာဉ်ခွန်အားပေးလိုက်ပါရစေ
ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းစီစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယံတမချန်းရဲ့ဓမ္မဟောင်းကျမ်းိုင်းတွေကမိခာနာဂတိကျမ်းအခန်းကြီး2အခန်းငယ်1ကနေအခန်းငယ်9အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါရစေ။